နိုင်ငံရေးလှုပ်ရှားမှုရှိနေတယ်လို့စစ်ကောင်စီဘက်ကယူဆထားတဲ့ပြည်ပမှာသွားရောက်အလုပ်လုပ်ကင်နေကြတဲ့စကိုင်းတိုင်းဒေသခံတွေရဲ့မိသားစုဝင်တွေကိုစစ်ကောင်စီကမြန်မာနိုင်ငံထဲမှာဖမ်းဆီးတာတွေစစ်ဆေးတာတွေလုပ်နေကြောင်းအလုပ်သမားကြီးအဖွဲ့အစည်းတချို့က VOA ကိုပြောပြပါတယ်။ဒါရင်မကပဲနိုင်ငံရေးနဲ့ညီဆွတ်မှုရှိတယ်လို့တန်လျာရှိခံရတဲ့ဒီပြည်ပရောက်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတချို့ဟာထိုင်းနဲ့မလေးရှားမှာသူတို့ရဲ့နိုင်ငံကူးလက်မှတ်တွေသက်တမ်းကုန်ချိန်မှာသက်တမ်းတူဖို့ပါဝင်နောက်ပိုင်းအကျိုးဆက်အနေနဲ့အလုပ်ရဖို့အထီတောင်အလုပ်ရှင်တွေကအလုပ်မပေးဘဲအခက်အခဲတွေကြုံလာနေရပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနဲ့မလေးရှားနိုင်ငံတို့ကိုရောက်ပြီးနိုင်ငံရေးလှုပ်ရှားမှုကြောင့်အာယုံဆက်ခံရသူတွေအထူးသဖြင့်သခိုင်းတိုင်းမှတ်ပုံတွေနံပါတ်5မြင်းဆောင်ကန်ဆောင်ထားသူတွေရဲ့မိသားစုဝင်တွေကိုစစ်ကောင်စီကပြစ်မှတ်ထားဖိနှိပ်မှုတွေလှုပ်လာနေပါတယ်။ဒီလိုအခြေအနေမှာသခိုင်းတိုင်းကမိသားစုဝင်တွေဖမ်းဆီးခံရတာမျိုးတွေကြုံနေရကြောင်းမလေးရှားမြန်မာရွှေ့ပြောင်းလုပ်သားများကော်မတီရဲ့ဥက္ကဋ္ဌဒေါ်သူစာမောင်ကပြောပါတယ်အထူးသဖြင့်မလေးရှားမြန်မာတန်ရုံမှာပတ်စပို့တက်တန်းလာတိုးတဲ့သခိုင်းတိုင်းဒေသခံတွေကိုလာနဲ့ချီဆိုင်းငံ့ထားပြီးအဲ့ဒီကာလမှာပြည်တွင်းကမိသားစုတွေကိုစစ်ကောင်စီကမေးမြန်းစစ်ဆေးနေတာပါ
ဒီမှာပတ်စပို့တက်တန်းတိုးထားပြီး appointment ရထားတဲ့ကလေးရဲ့မိသားစုတွေကိုနောက်ကနေပြီးတော့ဗောနော်သူတို့ဝင်ရောက်ပြီးတော့ဒီကလေးကမလေးရှားမှာလုံလုံနေတာဟုတ်ပါသလားသူကိုဖုန်းခေါ်ပေးပါဖုန်းခေါ်တဲ့ခါမှာဗီဒီယိုကောလေးခေါ်ပေးပါမျက်နှာကြည့်ပြီးတော့စစ်ဆေးခြင်းလိုပါဒီလူဟုတ်တယ်မဟုတ်ဘူးပြီးတော့အကောင့်နေယူသွားကြတယ်တရက်နှစ်ရက်လောက်စစ်ပြီးတဲ့အခါကျတော့မှအဲဘယ်ချက်ဘလူကတော့ဗာနဲ့ညီးတယ်ဆိုပြီးတော့အဲ့ဒါအဲတူကတော့အဖေကိုဖမ်းသွားတယ်ပေါ့နော်နောက်ထပ်တူကတော့တွေ့တဲ့ဆွေမျိုးသားချင်းပေါ့နော်အဲ့ညီမတို့အကိုတို့အဲ့လိုမျိုးတွေဖမ်းသွားတာပေါ့
ဒီလိုစစ်စေးမေးမြန်းခံရတဲ့မိသားစုတွေအများပြားရှိနေကြောင်းသူကပြောပါတယ်။ထိုင်းနိုင်ငံမှာလည်းတိတိတသာရှိတဲ့နိုင်ငံလှုပ်ရှားသူတွေရဲ့နေအိမ်ကမိသားစုဝင်တွေကိုစစ်ကောင်စီဘက်ကဆက်သွယ်မေးမြန်းတာတွေရှိနေတာပါ။တချို့ကတော့နေရက်ကိုခတ္တပြန်တဲ့အချိန်မှာဖမ်းဆီးခံကြရပါတယ်။ထိုင်းနိုင်ငံရခိုင်အလုတ်သမားများအဖွဲ့ AWO ရဲ့တာဝန်ခံဦးနိုင်အောင်အောင်က VOA ကိုပြောပါတယ
်။မြို့ရင်ကမိသားစုတွေကိုလည်းဆက်သွယ်ကြည့်မေးကြည့်ဖို့အဲ့လိုပုံစံမျိုးတွေကလုပ်တဲ့ပုံစံတွေရှိတယ်။တချို့ကအဲ့ဒီအချက်လက်တွေရတဲ့အခါကျတော့ကတနာတွေဖြစ်တာပေါ့ဒီကဒီဖက်မှာကြာလို့ဒီပြေတူပြန်တဲ့ခါတော့အနေနဲ့ဂျုံရတာလေလို့တွေ့ရတယ်ဒီမှာဂျုံရတဲ့ခါမှာဖုန်းတွေကိုစိတ်ဆေးတာလို့ဖုန်းတွေမှာစိတ်ဆေးလို့တီးပြီးဆိုလို့ရှိဖန်ဆီးလိုက်တာမျိုးလို့အဲ့လိုထိုင်းနိုင်ငံကနေပြီးတော့ကိုမြန်မာနိုင်ငံပြန်တဲ့ခါမှာဒါတွေကိုလို့တော်တော်များများဂျုံရတယ်ဒီတန်းနေလေတဲ့ကျွန်တော်အလုပ်သမားတို့ကူကြတာတော်တော်ပြရတယ်ပေါ့နော
်ထိုင်းနိုင်ငံမှာတော့အခုနောက်ပိုင်းမှာမြန်မာလူမျိုးအမျိုးသားတွေကိုအလုပ်ရှင်ကအလုပ်မခံပဲရှောင်ကြီးလာတာတွေ့ရကြောင်းအလုပ်သမားအဖွဲ့အချို့ကဗီဒီယိုကိုပြောပါတယ်အထူးသဖြင့်သခိုင်းတိုင်းမှတ်ပုံတွေကန်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေဟာပတ်စပို့သက်တမ်းတိုးတာမှာအခက်ခဲတွေအများကြုံနေရတာကြောင်းထိုင်းအလုပ်ရှင်တွေကလည်းအလုပ်မခံချင်ကြတာပါနိုင်ငံရေးပတ်သက်မှုရှိတယ်လို့ယူဆရင်မြန်မာတန်ယုံကပတ်စပို့လုံးဝထုတ်မပေးတော့တဲ့အခြေအနေမျိုးလဲအခုတွေ့ကြုံနေရကြောင်းထိုင်းကမြန်မာအလုပ်သမားအဖွဲ့တချို့က VOA ကိုပြောပါတယ်မလေးရှားမှာတော့မြန်မာတန်ယုံရဲ့ဖိနှိပ်မှုတွေကြောင့်ပြည်တွင်းကလာသူတွေကိုအကာအကွယ်ပေးဖို့အရက်ဖက်အဖွဲ့တချို့ကအစီအစဉ်တွေလှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ